ဖိလစ်ပိုင်နိုင်ငံရဲ့ရေတပ်ကိုခင်မီရေတပ်ဖြစ်အောင်အစစ်မြင့်တင်သွားမယ်လို့သမရရိုဒီရီဂိုဒူတာတေကပြောလိုက်ပါတယ်တရုတ်နိုင်ငံကငါးဖမ်းသမောတွေဖိလစ်ပိုင်ရေပိုင်နဲ့တဝိုက်ဝင်ရောက်လာနေတဲ့ကိစ္စမွတ်စလင်သဘုံတွေနဲ့အကြမ်းဖက်သမားတို့ရဲအန်ဒီယေတွေရှိနေတဲ့အချိန်မှာအခုလိုရေတပ်ကိုအစစ်အတမ်းမြင့်တင်ဖို့လှုပ်ဆောင်လာတာကိုလူထုကလည်းအားပေးထောက်ခံကြပါတယ်ဒီအကြောင်းကိုကျောင်းတွင်ကဆက်ပြီးပြောပြမှာပါရှင်
နှစ်ပေါင်း120ရှိလာပြီဖြစ်တဲ့ဖိလစ်ပိုင်ရေတပ်ကိုခင်မီတိုးတက်တဲ့ရေတပ်ဖြစ်အောင်တက်တမ46ဘီလီယံဒေါ်လာသုံးဆွဲပြီးတော့အရေးသွေးမြင့်တင်သွားဖို့အစိုးရကလှုပ်ဆောင်နေတယ်လို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကမေလ22ရက်နေ့တုန်းကပြောခဲ့ပါတယ်ဒီစီမံကိန်းဟာမွတ်စလင်သဘုံတွေရဲ့ရန်ကိုကာကွယ်တားဆီးဖို့နိုင်ငံခြားငါးဖမ်းသင်္ဘောတွေတရုတ်နိုင်ငံကသင်္ဘောတွေဖိလစ်ပိုင်ရေပိုင်နဲ့ထဲဝင်ရောက်နေတာတွေကိုကာကွယ်တားဆီးဖို့နဲ့အာရှဒေသတွေနိုင်ငံတွေအကြားမှာခင်မီရေတပ်တစ်ခုအဖြစ်ရင်ပေါင်တန်းလာနိုင်မှုတွေအတွက်အထောက်အကူဖြစ်စေမဲ့စီမံကိန်းလို့ဒေသတွင်းရေးရာကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်ဒီစီမံကိန်းပြီးဆုံးသွားရင်ဘလို့ပြောင်းလဲမှုတွေရှိလာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးဖိလစ်ပိုင်နိုင်ငံနိုင်ငံတကာပင်လယ်ရေကြောင်းဆိုင်ရာတက္ကသိုလ်ကပမောက္ခ J. Button Bagal ကရှင်းပြပါတယ
် If they follow their program then
သူတို့စီစဉ်ထားတဲ့အတိုင်းသာဖြစ်အောင်လုပ်သွားမယ်ဆိုရင်နေကြောပြီးဝင်ရောက်လာတဲ့ချင်းချောင်းမှုတွေအရင်ကမရှိဘူးတဲ့ချင်းချောင်းမှုမျိုးတွေအတွက်ရေတပ်ကနေစုံစမ်းထောက်လန်းမှုတွေကင်းလှည့်စောင့်ကြည့်မှုတွေလုပ်လာနိုင်ပါလိမ့်မယ
်ကျုံပေါင်း8100လောက်ရှိတဲ့ဖိလစ်ပိုင်နိုင်ငံမှာသူတို့ရဲ့ပင်လယ်ပြင်နယ်မြေထဲကိုတရုတ်ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံကငါးဖမ်းသင်္ဘောတွေပုံမှန်ဆိုသလိုဖြတ်တန်းသွားလာနေကြတယ်လို့ဖိလစ်ပိုင်ကာယိုရန်စောင့်တပ်အရာရှိတွေကပြောကြပါတယ်အဲ့ဒီသုံးနိုင်ငံနဲ့ဖိလစ်ပိုင်တို့ဟာတရံဇာတအရင်းမြစ်တွေပေါ်တဲ့တောင်တရုတ်ပင်လယ်အတွင်းပင်လယ်ပြင်နယ်နိမိတ်ဆိုင်ရာအငင်းပွားမှုတွေလည်းရှိနေတာပါနိုင်ငံခြားသင်္ဘောတွေဝင်ရောက်လာနေတာကိုတားဆီးဖို့ဖိလစ်ပိုင်ကန်ယူရန်ဆောင်တပ်မှာလူဝင်အားလုံလောက်မရှိပါဘူးတခါတလေမှာတရုတ်ရေတပ်သင်္ဘောတွေနဲ့တရုတ်ကန်ယူရန်ဆောင်တပ်တွေဟာဖိလစ်ပိုင်ကျွန်းငယ်လေးတွေနားကိုကတ်လာတတ်တဲ့ကိစ္စဟာလည်းဖိလစ်ပိုင်အတွက်အနောက်ရှက်ဖြစ်နေပါတယ်ဖိလစ်ပိုင်နဲ့တရုတ်အကြားအငင်းပွားနေတဲ့တောင်တရုတ်ပင်လယ်အတွင်းကစပရက်လေကျွန်းစုတွေမှာတရုတ်ဘက်ကစီးရေးဆိုင်ရာလုံဆောင်မှုတွေလည်းရှိနေတာပါဒီကျွန်းတွေနဲ့ပတ်သက်ပြီးတော့သူပိုင်နဲ့ငါပိုင်နဲ့ဆိုတဲ့အငင်းပွားမှုတွေကတရုတ်နဲ့ဖိလစ်ပိုင်ကြား2012ခုနဲ့2016ခုနှစ်တွေတုန်းကအပြင်းထန်ဖြစ်ခဲ့ကြတာပါလက်ရှိသမ္မတဒူတာတေးအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာတော့တရုတ်နဲ့ပြဿနာတက်မဲ့အရေးကိုဖိလစ်ပိုင်ဘက်ကရှောင်ခဲ့ပါတယ်တရုတ်ဘက်ကဖိလစ်ပိုင်ကိုအကူအညီတွေအခြေခံစာအုပ်ပြန်လည်ပြုပြင်ရေးရင်းနှီးမြှုပ်နှံမှုတွေပေးနေတာကြောင့်တရုတ်စိတ်အနှောက်အယှက်ဖြစ်မဲ့အရေးကိုဖိလစ်ပိုင်ဘက်ကရှောင်နေတယ်လို့စစ်ကူနိုင်ငံကရာဂျာရတ်နန်နိုင်ငံတကာလေ့လာရေးအကြောင်းကတွဲဘက်ပမောက္ခအယ်လန်ချောင်းကသုံးသပ်ပါတယ်ဖိလစ်ပိုင်ကရေတပ်ကိုအစစ်မြစ်နေတယ်ဆိုပေမဲ့လည်းတရုတ်ကတော့ဘယ်မီနိုင်မှာလဲလို့လည်းပမောက္ခချောင်းကပြောပါတယ
် Even if tomorrow the United States sells the Philippine Navy
ဖိလစ်ပိုင်ရေတပ်အတွက် American ကနေနောက်ဆုံးမော်ဖြတ်သိမ်းမိုးကြီးတွေမနေ့ဖြန်မှာရောင်းမယ်ဆိုတော့ကျွန်းစုတွေကောက်ဝေးရေးအတွက်တရုတ်ကိုဖိလစ်ပိုင်ကခုခံတိုက်ခိုက်နိုင်မှုလုံးဝမဖြစ်နိုင်ပါဘူ
းစီးရင်းနဲ့ပတ်သက်ပြီးတော့ဘယ်လိုကိစ္စမျိုးမဆိုဖိလစ်ပိုင်ကတရုတ်နဲ့ညှိနှိုင်းဆွေးနွေးတဲ့လမ်းကြောင်းကိုပို့ပြီးတော့လိုလားတယ်လို့ဖိလစ်ပိုင်နိုင်ငံနိုင်ငံရေးနဲ့ရွေးကောက်ပွဲဆိုင်ရာပြုပြင်ပြောင်းလဲရေးအဖွဲ့ရဲ့ဥဆောင်ညွှန်ကြားရေးမှူးရီမွန်ကစီပေါ်ကပြောပါတယ်ဖိလစ်ပိုင်လူထုကလည်းရေတပ်ခင်မီတိုးတက်ရေးကိုအင်မတန်လိုလားနေကြတယ်လို့ဆိုပါတယ
် Public support for that is very strong
ဖိလစ်ပိုင်ရေတပ်တိုးတက်ခင်မီအကောင်လာရေးလူထုထောက်ခံမှုကစိတ်ကြီးမှပါတယ်တိုင်းပြည်ရဲ့တခြားကိစ္စတွေကိုလည်းခင်မီတိုးတက်စီခြင်းနဲ့ဆိုပေမဲ့ရေတပ်အင်အားကောင်းဖို့ကိုပထမဦးစားပေးအဖြစ်ဖိလစ်ပိုင်လူထုကထားစီခြင်းနေတာပ
ါဖိလစ်ပိုင်နိုင်ငံရဲ့တောင်ပိုင်းမှာလည်းကျန်းဖက်သမားတွေရဲ့ချင်းချောက်မှုတွေကရှိနေပါသေးတယ်အဲ့ဒီကိစ္စအတွက်ပင်လယ်ပြင်အတွင်းကင်းလှည့်ဖို့အင်အားအလုံးလောက်မရှိပါဘူးပြည်ကြတဲ့နှစ်အတွင်းမွတ်စလင်သဘုံတွေနဲ့9လကြာဖြစ်ခဲ့တဲ့နိုင်ငံတောင်ပိုင်းကတိုက်ပွဲတွေမှာအိန္ဒိချင်းအင်ဒိုနီးရှားနဲ့မလေးရှားက IS စစ်သွေးကြောအဖွဲ့ကိုထောက်ခံအားပေးသူတွေဟာဖိလစ်ပိုင်နိုင်ငံထဲကိုတရားမဝင်ရောက်လာခဲ့ကြတယ်လို့ဖိလစ်ပိုင်ဆိုရကတန်တရားရှိနေတာပါ